တူရကီနိုင်ငံကဆော်ဒီကောင်စီဝင်ရုံးအတွင်အသက်ခံလိုက်ရတဲ့ဆော်ဒီသတင်းထောက်ဂျမဲလ်ကာရှိုဂီရဲ့အလောင်းဖက်မှဖျောက်ဖျက်ပစ်တယ်လဲဆိုတာနဲ့အဲ့ဒီလိုဖျောက်ဖျက်ပစ်တဲ့နေရာမှာပူပေါင်းကြံစီခဲ့တဲ့သူတွေဘယ်သူဘဝလဲဆိုတာကိုထုတ်ပြဖို့တူရကီသမ္မတရက်စစ်တယိပ်အရဝန်ကဒီကနေ့တောက်ကြနေမှာတိုက်တွန်းလိုက်ပါတယ်သတင်းထောက်ကာရှိုဂီအသက်ခံရတဲ့တက်တဲ့အထောက်အထားတွေပို့ရထားပြီလို့သမ္မတအဒိုဝန်ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးဆော်ဒီအာရေဗျနိုင်ငံရဲ့အစိုးရရှင်နေချုပ်ကအစ္စတန်ဘူကိုလာမဲ့သတင်းတွေနဲ့မှလာရောက်မှဖြစ်တယ်လို့သတင်းထောက်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွက်တူရကီတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းသမ္မတအဒိုဝန်ကပြောပါတယ်တူရကီနိုင်ငံကပေးပို့ခဲ့တဲ့တက်သေးသောအထောက်အထားတွေအရသတင်းစာဆရာကာရှိုဂီကိုကြိုတင်ကြံစီပြီးတက်ဖြတ်ခဲ့တဲ့ပုံစံမျိုးဖြစ်နေတယ်လို့ဆော်ဒီဘက်ကကြေညာချက်ထုတ်ပြီးတော့ဝန်ခံပြောဆိုခဲ့တာပါဒီလိုတက်ဖြတ်ဖို့ဘသူကကြိုတင်ကြံစီခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတန်ရရှိသူတွေကိုတရားရင်ဆိုင်နဲ့အောင်ဆက်ပြီးစုံစမ်းနေတယ်လို့ဆော်ဒီရဲ့ကြေညာချက်မှာဖော်ပြထားပါတယ်တက်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့တာဝန်ရှိသူ၅ဦးကိုဆော်ဒီအစိုးရကအလုပ်ကထုတ်ပယ်ခဲ့တယ်လို့လူ၁၈ဦးကိုလည်းဖမ်းဆီးထားပါတယ်